ပခောက်ကူနီးပညာတက်ကတ်တို့ကចောင်းသားတွေဆောင်မွက်ဖြည့်ခွင့်မရဘူးလို့ကြားရတယ်ရှင်အဲ့ဒါဘလို့အချင်းတွေများចောင်းပါလဲရှင
်ပုံမှန်ចောင်းခေါ်ခြင်းအရာကျွန်တော်တို့85ရာခိုင်နှုန်းမှမီးရထုတ်ကြတာပါပဲအဲ့ဒီမှာမှာတကယ်အမှန်ကန်ចောင်းတက်တဲ့သူတွေဖြည့်ခွင့်ရပါတယ်အဲပြီးတော့ကြတော့ဟိုတက်တော့တက်ကြတယ်အပြင်းရှိကြတယ်တော်တော်များများကြီးပြက်ပြီပြက်တာချင်းအတူတူဟိုတချို့ကဖြည့်ခွင့်ရပြီတချို့ကဖြည့်ခွင့်မရတဲ့အတွက်ပခောက်ကူနီးပညာတက်ကတ်တို့ចောင်းသားတပတ်ကအနေနဲ့တော့ကျွန်တော်တို့မနေ့ကစတိတ်မန့်ထုတ်ပြန်ထားပါတယ်ပြီးတော့ကြတော့ကျွန်တော်တို့ဒီကိစ္စအတွက်တခြားဒီကနေ့ပြောចောင်းသားကြီးကဘယ်လိုမျိုးစူးစမ်းနေလဲဆိုပြီးတော့ကျွန်တော်တို့အဲသူတို့ဘက်ကကျွန်တော်တို့မေးမြန်းပြီးတော့သူတို့ဘယ်လိုစူးစမ်းနေလဲဆိုတာတော့ကျွန်တော်တို့ဆရာဆရာမတွေနဲ့ကျွန်တော်တို့အချင်းချင်းပြောနေရတယ်တော့ရှိရခင်ဗ
ျဟုတ်ကဲ့ရှင်သူတို့ထုတ်ပြန်ကြေညာထားတာကရောဘယ်လိုထုတ်ပြန်ထားတာလဲရှင်ဒီចောင်းသားကြီးနဲ့ပတ်သက်ပြီးတော့လေ
ဟုတ်ကဲ့ဒီចောင်းသားကြီးနဲ့ပတ်သက်ပြီးတော့ကတော့ပုံမှန်85ရာခိုင်နှုန်းမပြည့်ဘူးလို့သူတို့ចောင်းထုတ်ကြတာဒါပေမဲ့လို့တခုရှိရကအခုဒီနှစ်စာသင်နှစ်မှာ2015စာသင်နှစ်မှာကျွန်တော်တို့ပထမဟိုဆက်မစတာမှာကကြာကျွန်တော်တို့ debate တွေဆင်လွှဲခဲ့ကြတယ်ပြီးတော့ second semester မှာကြာကျွန်တော်တို့ဒီမြန်မာနိုင်ငံတနိုင်ငံလုံးမှာရှိတဲ့ရေဖေးတွေအကုန်လုံးကျွန်တော်တို့ကျောင်းသားလေးတွေဖြိုက်ပြီးတော့အကုန်လုံး live လုပ်ပြီးလုပ်ပြီးခဲ့ကြတယ်အဲအဲ့ဒီအရာထည့်တွက်ပြီးတော့သူတို့တူထုံးမှဆိုလို့ရှိရင်လည်းဖက်ဆက်ရံကခံတော့မပြည့်မီရဲ့သူအကုန်လုံးကိုတရားမျှမျှတတ်တာအကုန်ထုံးမှဆိုလို့ရှိရင်လည်းထုတ်ပေါ့မပြည့်မီအကြောင်းလို့ထုတ်လိုက်တဲ့ကိစ္စအတွက်ကျွန်တော်တို့ကတရားမျှမျှတာဘူးပေါ့နော်အဲအဲ့လိုမျိုးထင်လို့ကျွန်တော်တို့တွေစိတ်မှန်အနေနဲ့ကျွန်တော်တို့မနေ့ကထုတ်ပြန်ခဲ့ရပါခင်ဗျဟုတ
်ကိုတို့ဒီဈားထဲမှာကရောចောင်းခေါ်ခြင်းမပြည့်မီတဲ့အကြောင်းရင်းတွေကဘာတွေအကြောင်းများဖြစ်မလဲရှင
်ចောင်းခေါ်ခြင်းမပြည့်မီတဲ့အကြောင်းရင်းတွေကဒါတော့ចောင်းသားတွေကတော့သူတို့ကိုယ်ပိုင်တို့လက်ခွင့်ရចောင်းပြတ်ကြတာတော့ရှိကြတာပါပဲဒါပေမဲ့အခုလိုမျိုးကျွန်တော်အဲ့ထဲမှာကျွန်တော်တို့ဘဟုတ်နိမညာတက်ကတော့ကျွန်တော်သမကတည်းကအဖွဲ့ဝင်ကျွန်တော်တို့၄ယောက်ပါပါတယ်ဗျလဲအဲ့ဒီဟာ၄ယောက်ပါတယ်ဆိုတော့ကကျွန်တော်တို့သမကအဖွဲ့ဆိုပြီးတော့ကျွန်တော်တို့ပြောချင်တာမဟုတ်ပါဘူးကျွန်တော်တို့ဆိုလိုတာကကျောင်းသားကျောင်းလူတိုင်းတန်းတူခွင့်ရင်းနဲ့အတူစောင့်ဝဲဖြေထုတ်ခွင့်ရဖို့အတွက်ပဲကျွန်တော်တို့ရည်ရွယ်ပါတယ်တခြားဘာမှတော့မရည်ရွယ်ပါဘူးကျွန်တော်တို့ကျောင်းသားကျောင်းလူတိုင်းပြည့်ရှိရင်တော့ရှိတယ်လို့တကယ်လို့အပြစ်မှမရှိဘူးလို့ရှင်ကျွန်တော်ကျောင်းသားကျောင်းလူတိုင်းအခွင့်အရေးရဘယ်ကျောင်းသားကျောင်းလူမှုဆိုစောင့်ဝဲဖြေခြင်းကြတာဆိုတဲ့အတွက်ဟိုစောင့်ဝဲဖြေခွင့်ကျောင်းသားကျောင်းလူတိုင်းရဖို့အတွက်ကျွန်တော်တို့မနေ့ကစိတ်မပြောင်းပြီးထုတ်ပြန်ခဲ့ပါတယ
်ဒီတက်ကတော်မှာဆရာဆရာမတွေနဲ့တွေ့ဆုံတာမျိုးကရောကိုယ်တို့လှုပ်ဖြစ်တာရှင
်အတွေ့ဆုံလာပြီဟုတ်ကဲ့ကျွန်တော်တို့လှုပ်ဖြစ်တော့ဟုတ်တယ်နေဗျာဘာလို့လဲဆိုတော့ခုကိစ္စကဖြစ်စဉ်တဲ့တိုင်းပခုဒီပညာမှာကကျွန်တော်တို့ចောင်းသားတွေ85ရာခိုင်နှုန်းမပြည့်မီလို့ထုတ်တယ်ဆိုတာကចောင်းမှာကလည်းမရှိဘူးဗျာတော်တော်လေးလည်းနည်းပါတယ်ဟိုတခြားနိပညာကျောင်းတွေမှာလည်းနေပါတယ်အခုကဘခုတ်နိပညာတက်ကတူကအရင်တော့လည်းမဟုတ်ဘဲနဲ့အခုကအရောက်ရည်အတွက်ဟိုအရင်ကထက်စာရင်တော်တော်များပြီးတော့မဖြစ်နိုင်တဲ့ဟာတခုဖြစ်နေပြီးတော့စိတ်ပြောမတက်တဲ့သူတွေကလည်းဖြေဆိုခွင့်ရနေတယ်။တန်းတူချင်းအတူတူကိုတချို့သူတွေကဖြေဆိုခွင့်မရအောင်အဲ့တော့ကြာသူတို့ကတရားမမျှတာဘူးထင်ပြီးတော့တချို့ကျောင်းသားတွေအသနာခံစားတင်ဖို့တွေရောဖြေခွင့်ရဖို့အတွက်အခုနီလန်းမျိုးစုံနဲ့တခြားကျောင်းသားတွေကတော့ကြိုးစားနေတာရှိတယ်ဗျ။ကျွန်တော်တို့ဘက်ကလည်းသူတို့ဘက်ကိုတက်လိုက်တယ်ဗျ။ကိုညီပံမှုပြီးလုပ်ပြီးမှဆိုပြီးကျွန်တော်အနေနဲ့ကျွန်တော်လုပ်ပြီးထားတယ်ဗျ။ကျောင်းတစ်ခုလုံးအနေနဲ့အလုံးစုံတကယ်လုံးကလုံးဝစိုးတန်းတဲ့ကျောင်းသားဆိုလို့ရှိရင်ကျွန်တော်တို့ဟိုပုံမှန်ထုတ်နေကြဆိုလို့ရှိရင်9ယောက်ထက်လည်းပိုပြမရှိဘူးဗျ။အခုဟာကအယောက်35ယောက်အခုလိုမျိုးတရားမရတာမှမရှိတချို့ရှိနေတဲ့အတွက်ကျွန်တော်တို့အခုလိုမျိုးစိတ်မှန်ထုတ်ပြန်တာတို့ကျွန်တော်တို့အဲ့လိုမျိုးကျောင်းသားတွေကိုကျောင်းသားတွေအခွင့်အရေးပြန်ရဖို့အတွက်တည်းရောကျွန်တော်တို့ကြိုးစားပေးနေတယ
်။ကျောင်းသားတွေအနေနဲ့ကြတော့ကျောင်းသားဘယ်နဲ့ရာခိုင်နှုန်းလောက်ကဒီကျောင်းခေါ်ခြင်းမပြည့်မီဘူးလို့တရားမရတာမှမရှိဘူးလို့အကိုကထင်ရတာလဲရှင်
။သူကလည်းငါနဲ့အတူတူပြက်ခဲ့တယ်ဒါပေမဲ့သူတို့တူပြီးဘာလို့ဖြေခွင့်ရလဲဆိုပြောအဲ့လိုမျိုးအမြင်ဆောင်မှုတွေဖြစ်လာတယ်မလို့လားအတိုင်းပြဿနာအိနဲ့အဲ့လိုမျိုးចောင်းသားချင်းချင်းတွေခွဲကုန်ကြအရာမျိုးတွေဖြစ်တဲ့အတွက်သူတို့နီးသူတို့ဆောင်ရွက်ရေးအေးဆေးဖြေခွင့်ရကြတယ်ဆိုတော့ပုံစံမျိုးနဲ့သူတို့လည်းတစ်ဖက်နီးလန်းနေပြီးကြိုးစားနေခင်ဗျ
ကိုစိုးထုံရင်ခုလိုဖြစ်ပြတာကျေးဇူးတင်ပါရှင
်ဟုတ်ကဲ့ခင်ဗျကျေးဇူးတင်ပါတယ်ခင်ဗျ